အမေရိကန်သမ္မတအင်ဂျီရောကဥဆောင်ကျင်းပမဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာထိပ်သီးညီလာခံကိုဒီသတင်းပါအတွင်းကျင်းပဖို့ရှိနေချိန်မှာပဲရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးကိုထိပ်တန်းဦးစားပေးနိုင်ငံခြားရေးမူဝါဒတစ်ခုအဖြစ်ထားရှိကြောင်းအမေရိကန်အစိုးရကအခိုင်အမာထပ်မံပြောကြားပါတယ်။ကျန်းပြည်မြေဆွေးနွေးအပြောင်းလဲတရားဖော်ဆောင်နိုင်ရေးလဲအမေရိကန်ပြည်ထောင်စုကရှုမှန်းထားပါတယ်။ရာသီဥတုပြောင်းလဲမှုအခြေအမေရိကန်ရဲ့ဥဆောင်မှုနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလန်ကင်ကတနင်္လာနေ့မှာပဲမေရီလန်းပြည်နယ်အနာပိုလီစက Chesapeake Bay Foundation မှာမိန့်ခွန်းပြောကြားပါတယ
်။ It's difficult to imagine the United States winning the long-term strategic competition with China if we cannot lead the renewable energy revolution.
ကျန်းပြည်မြေဆိုင်ပြောင်းလဲမှုမှာအမေရိကန်ပြည်ထောင်စုကဥဆောင်နိုင်မှုမရှိဘူးဆိုရင်တရုတ်နဲ့ရေရှည်မဟာဗျူဟာပြန်ဆိုင်မှုမှာအမေရိကန်အသားစီးရာရေးညှို့မှန်းဖို့ခက်ခဲပါလိမ့်မယ်တဲ့။အခုဆိုရင်အမေရိကန်တွေနောက်ကျနေပါပြီတရုတ်ဟာဆိုလာပြားတွေလေထုကနေစွန့်အင်ထုတ်တဲ့တာပိုင်တွေဘက်ထရီတွေနဲ့လျှက်စစ်ကားတွေထုတ်လုပ်မှုနဲ့တင်ပို့ရောင်းချမှုအများဆုံးဖြစ်ပါတယ်လို့ဝန်ကြီးဘလန်ကင်ပြောဆိုခဲ့တာပါကမ္ဘာမှာကြုံတွေ့နေရတဲ့ရာသီဥတုပြောင်းလဲမှုအရေးကိုအမေရိကန်တွေဘက်ကဥဆောင်ပြီးမလုပ်နိုင်ရင်ကမ္ဘာရာသီဥတုအရေးအနာဂတ်ကိုအမေရိကန်ရဲ့အကျိုးစီးပွားစံတန်ဖိုးတွေကိုထင်ဟပုံဖော်ခွင့်ဆုံးရှုံးသွားမှာဖြစ်တယ်လို့အမေရိကန်ပြည်သူတွေအတွက်အလုတ်ကံပေါင်းများစွာဆုံးရှုံးရမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ရာသီဥတုပြောင်းလဲမှုအရေးဆိုင်ရာကမ္ဘာခေါင်းဆောင်များညီလာခံကိုတော့လာမယ့်ဧပြီလ22ရက်နဲ့23ရက်တို့မှာအွန်လိုင်းကနေတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။တရုတ်ရဲ့ရှင်ကျန်းနဲ့ဟောင်ကောင်အရေး၊ထိုင်ဝမ်အရေး၊တောင်ကျုပ်ပင်လယ်ပြင်အရေး၊နောက်အမေရိကန်ရဲ့မဟာမိတ်တွေကိုတရုတ်ကစီးပွားရေးမှာနိုင်ငံချင်းနဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်ကြားမပြေမလည်ဖြစ်နေပေမဲ့လည်းရာသီဥတုပြောင်းလဲမှုအရေးမှာတရုတ်အစိုးရနဲ့အတူဆောင်ရွက်ဖို့ပြင်ဆင်ထားကြောင်းအမေရိကန်ဘက်ကပြောဆိုထားပါတယ်ရှင်။